အန်အဒီအစိုးရရဲ့လျှက်စစ်နဲ့စွန့်ရဝင်ကြီးဦးဝင်းခိုင်ဟာမန္တလေးဥပ္ပအချင်းတော်မှာထောင်ဒဏ်28နှစ်ကြာခံနေရကနေစစ်ကောင်စီကလူငင်းချမ်းသာခွင့်ပေးပြီး17ရက်အကြာနိုဘမ်ဘာ10ရက်နေ့ကမန္တလေးစစ်အုပ်ကြီး ICU အထူးကျမကုသဆောင်မှာကွယ်လွန်သွားခဲ့ပါတယ်။ဒါကျမ်းမာရေးဆိုးဝါးချိန်ကျမ်းမာစစ်ကောင်စီဘက်ကလူငင်းချမ်းသာခွင့်ပေးတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက်ကပြောပါတယ်။
အဝိဇ္ဇာကလည်းအလားတူပဲကျမရဲ့အရေးတော်ဖြစ်လာတဲ့အခါမျိုးမှာနောက်ဆုံးကျမရဲ့အဖြစ်ကိုအားရစရာမရှိတော့ဘဲနဲ့အသက်ရှင်ဖို့ရာခိုင်နှုန်းအင်မတန်နည်းတဲ့အခြေအနေမျိုးမှာဒါလူကြီးချက်နာဝင်ပေးခဲ့တယ်ပေါ့နော်။ဥပိ္ပခံကတော့ချက်ချင်းမဆုံးသွားဘဲနဲ့ဒါ10ရက်ကျော်လောက်ထိကိုမှဒါကြားထဲမှာအသက်ရှင်ခဲ့သေးရေပေါ့။ဒါဟာရအချင်းဦးစီးထားရတဲ့စစ်ကောင်စီနဲ့ပေါင်းပြီးမှပုံမှာရွေချင်းရှိရှိဒါလူကြီးပေးတာဖြစ်ပါတယ
်။ဥပိ္ပခံကမကြားသေးခင်ရက်ပိုင်းကပဲမန္တလေးစေုံကြီးရဲ့ICU အခန်းမှာဗတိမင်းမျိုးနေစင်ပါပဲစစ်တပ်ကလည်းလူငင်းချမ်းသာကပေးခဲ့တယ်လို့လည်းသူကပြောပါတယ်။အခုဆိုရင်2024အတွင်းနိုင်ငံရေးအကျဉ်းသားတွေအကျဉ်းတောင်တွင်တည်ဆုံတာထောင်ကလွတ်ပြီးရပ်ပိုင်းအတွင်းမှာပဲတည်ဆုံတာဟာသူပါဝင်19ယောက်ရှိပြီဖြစ်ပါတယ်။